မေရိကန်သမ္မတဒေါနယ်ထရန့်ဟာအေမီကော်နီဘဲရက်ကိုအမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်နေဒီနေ့မှအဆိုတင်သွင်းလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်သတင်းမီဒီယာတွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကွယ်လွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးရူ့ဘေဒဂင်းစ်ဝတ်နေရာမှာအစားထိုးဖို့အတွက်အယူခံတရားရုံးတရားသူကြီးဘဲရက်ကိုအဆိုပြုဖို့ဒီနေ့ညနေ 9:00 မှာကြေညာသွားမယ်လို့ CNN အပါအဝင်အမေရိကန်သတင်းမီဒီယာအတော်များများကအမည်မဖော်လိုတဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ဖော်ပြနေပါတယ်။ဒါမဲ့တရားဝင်မကြေညာမချင်းနောက်ဆုံးအချိန်ထိသမ္မတထရမ့်အနေနဲ့ပြောင်းနိုင်ခြင်းရှိတယ်လို့ဖော်ပြနေပြီး VOA အနေနဲ့လည်းဒီသတင်းကိုအတိမပြုထားပါဘူး။သမ္မတထရမ့်ကတော့ပြီးခဲ့တဲ့ဘက်ကအသက်88နှစ်အရွယ်မှာခွင်လွန်သွားခဲ့တဲ့တရားသူကြီးဂင်းစ်ဝတ်နေရာမှာအစားထိုးဖို့အတွက်အမျိုးသမီးတရားသူကြီးကိုအဆိုပြုသွားမယ်လို့သတိပြုထားပါတယ်။အခုလုံးလုံးစင်မှာတော့ဒီနေရာအတွက် Federal အယူခံတရားသူကြီး Barrett နဲ့နောက်ထပ်အယူခံတရားရုံးတရားသူကြီး Barbara Lagoa တို့ကရှိကနေဦးဆောင်နေပါတယ်။သမ္မတထရမ့်ကသူအစိုးရတက်လာကြမှာအဲ့ဒီနောက်စလုံးကိုဖက်ဒရယ်အယူခံတရားရုံးတရားသူကြီးတွေအဖြစ်နဲ့ခန့်ခဲ့တာပါ။ဒါမဲ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတထရမ့်ကတရားရုံးချုပ်တရားသူကြီးနေရာကိုသမယိုးကြဝါဒီတူကိုခန့်နိုင်ဖို့လုပ်နေတာပါ။ဒီမိုကရက်တစ်ဘက်ကတော့ရွေးကောက်ပွဲအနိုင်ရှုံးကိုတည်ရပြီးတော့မှခန့်ဖို့ပြောနေချိန်မှာအထက်လက်တော်ရီပပ်ဘလစ်ကန်တွေကတော့ဒါကိုအတီးပြုတ်နိုင်ဖို့အတွက်အများဆုံးလှုံ့ဆော်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။